ိုင်းနိုင်ငံသားတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးပထမတစ်လုံးကိုလူအရေးအတွက်များနဲ့များများများထိုးပေးနိုင်ဖို့ကာကွယ်ဆေးထပ်ရခြင်းနဲ့လို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်၎င်းမျိုးတော်မှာယောဂဘုကုသသူအရေးအတွက်စံချိန်တင်တိုးလာခြင်းမှာပဲဝန်ကြီးချုပ်ပရယုတ်ချန်လိုချာကအခုလိုပြောလိုက်တာပါ၎င်းမျိုးတော်မှာကိုဗစ်ကာကွယ်ရေးချမှတ်ထားတဲ့ကန့်သတ်ချက်တွေကိုမေလ18ရက်နေ့အထိတည်တန်းတိုးလိုက်တယ်လို့၎င်းမျိုးတော်အုပ်ချုပ်ရေးအဖွဲ့ကတောက်ကြညမှာကြေညာပါတယ်အဲဒီကန့်သတ်ချက်တွေဟာမူလကဒီသတင်းဘက်ကမှတည်တန်းကုန်ဆုံးမှာဖြစ်ပါတယ်စားတောက်ဆိုင်တွေအနေနဲ့ပါဆယ်ပဲရောင်းရမှာဖြစ်တယ်လို့ဘာရီလေးချိန်ခန်းလုပ်တဲ့ခမ်းမာရီအာကစားယုံတွေနဲ့လက်ဝတ်ယုံတွေအပါအဝင်နေရာဌာန35မျိုးကိုပိတ်ထားရမှာဖြစ်ပြီးတခြားစီးပွားရေးလုပ်ငန်းတွေအတွက်ဖွင့်တဲ့အချိန်ကိုကန့်သတ်ထားပါတယ်။၎င်းတို့မှာကိုဗစ်ကူးစက်သူအခြေအတွက်ဟာဒီလအစောပိုင်းကလေးကနေ့စဉ်900ကျော်ဒေါ်လာနေပြီးရောကြမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့ထိုင်းဆွေရရဲ့ကိုဗစ် -19 အခြေအနေဆိုင်ရာဌာနပြောခွင့်ရထာဝီစစ်ရီဇန်နီယိုတင်ကပြောပါတယ်ဒီနေ့ဆိုရင်ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူ2419ယောက်ထပ်တိုးတယ်လို့သိဆုံးသူ28ယောက်ထပ်တိုးပါတယ်။ထိုင်းနိုင်ငံလူဦးရေ200ခန့်လုံးကျော်ပဲကိုဗစ်ရောဂါကာကွယ်ဆေးထိုးရသေးပြီးလူများပြားကိုဆေးထိုးပေးမယ့်အစီအစဉ်ကနောက်လာအထိစနိုင်ဦးမှာမဟုတ်သေးပါဘူး။အရွယ်ရောက်ပြီးသားလူဦးရေတန်ပေါင်း60လောက်ရှိတဲ့ထိုင်းနိုင်ငံမှာလူတိုင်းကိုကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ဖို့ဆေးအရည်အတွက်တန်120ထက်မနည်းလိုအပ်ပြီးနိုင်ငံသားအလို့သမားတွေအတွက်လည်းထည့်စင်စားရမယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။